ရေပြေကြောင့်ကင်နီဒေတာမှာရေမြုပ်ပျက်စီးသွားတဲ့လေက9000ကျော်ရှိပါတယ်ဒီစပကင်းတွေပြန်လဲစိုက်ပျိုးဖို့အတွက်မျိုးစေ့အခက်အခဲနဲ့ငွေကြေးအခက်အခဲဖြစ်နေလို့ရင်းနှီးပြည်ကြားကာလအုပ်ချုပ်ရေးကောင်စီရဲ့ IEC အထွေမှုနဲ့ကိုပကြန်းကပြောပါတယ်ရေရှည်စားတဲ့အခါအတွက်စစ်ရှောင်တဲ့ဒေတာဂန်တွေကတပိုင်းတစ်တိုင်းစိုက်ပျိုးကြတာပါအခုလိုပြည့်စည်ခဲ့ရတာကြောင့်လာမယ့်နှစ်စတာရိတ်ခါပြတ်လတ်နိုင်တယ်လို့လည်းပြောပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုမတ်အင်ဂျင်နိုင်ကပြောပြထားပါတယ်
။ပြီးခဲ့တဲ့လကပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့တဲ့ဆိုက်ကလုန်ယာဂီမုန်တိုင်းရိုက်ခတ်မှုတန်းကြောင့်ကီနီဒေတာတဝိုက်ကမြို့နယ်ခုနှစ်ခုနဲ့ဆစ်ဆောင်ပြည်သူတွေနဲ့ရွာသူရွာသားတွေပါဝင်လူဦးရေ3,500 ကျော်ရေဘေးသင်ခဲ့ရတာပါ။အဲ့ဒီရေဘေးတန်းကြောင့်ဆစ်ဆောင်တဲ့ဒေသခံတွေခိုးလုံနေထိုင်ရာကြေးရွာတွေရေလွှမ်းမှုခဲ့ပြီးနေအများပြားထိခိုက်ပျက်စီးတိုးလောင်ထားတဲ့ရိတ်ခါတချို့ရေထဲမျောပါသွားတာတပိုင်းတနိုင်စိုက်ထားတဲ့စပားခင်းတွေရေအောက်ရောက်လို့ပျက်စီးကုန်တာတွေနဲ့ရင်ဆိုင်ခဲ့ရပါတယ်။အခုလိုရေလွှမ်းမှုဒဏ်ခံလိုက်ရပြီးစပားခင်းတွေပြန်ဆိုင်ပြိုးနိုင်ရေးအခက်အခဲကြုံနေရတာကြောင့်ဆစ်ဆောင်တွေနဲ့ဒေသခံတွေစားနပ်ရိတ်ခါအခက်အခဲဖြစ်နိုင်ပြီးလာမယ့်နှစ်ဆန်စပါးပြက်လက်မဲ့အခြေအနေကြုံရနိုင်တယ်လို့ IEC အတွေ့အမှုနှစ်ကိုပညာက VOA ကိုခုလိုပြောပါတယ
်။ဘူတူလာတော့ဗောနော်ဒီနေ့ထဲမှာဆက်ပြုတ်နေတဲ့ပမာဏကလည်းအကန့်တန့်ရှိတဲ့အဲ့ဒီထက်ကရေထမ်းမျိုးတော့ကျွန်တော်ထွန်းနှုံးဗောနော်ထွန်းနှုံးကြွားနိုင်တယ်။အဲ့ဒီကြွားနိုင်တဲ့အတွက်ကြောင့်မို့ကျွန်တော်ဆန်နရီခပ်တီမှာတည့်ချက်ဆန်စပါးဇီနှုံးဗောနော်တော်လေးကိုမြင့်တက်သွားနိုင်တယ်ကျွန်တော်ဆန်နရီခပ်မှာကျွန်တော်တို့ဆိုရင်ဇာတွေပူတူလာတော့ဗောနော်ဟိုစနရိကပြတ်လတ်သွားနိုင်တဲ့အထူးဖြင့်ဆန်စပါးဗောနော်ပြတ်လတ်သွားနိုင်တဲ့အခြေအနေကိုဒီနှစ်ကုန်ပိုင်းအထူးဖြင့်ကျွန်တော်တို့နောက်နှစ်ဒီပြဿနာတွေကိုကျွန်တော်တို့ဟိုကြိုးစားနေချင်ရှိတယ်ဆိုပြီးတော့မှတော့ကြံပြေတာခံမထားတာရှိပါတယ
်ရေကြီးနစ်မြုပ်သွားလို့ပျက်စီးသွားတဲ့လေယာစိုက်ပျိုးရေးခြံမြီတွေနဲ့စပါးစိုက်ခင်းတွေပြန်လည်စိုက်ပျိုးနိုင်ဖို့ငွေကြေးအခက်အခဲမျိုးစေ့အခက်အခဲဖြစ်နေတယ်လို့ကီနီပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC ရဲ့အတွေ့အမှုနှစ်ကိုပညာက VOA ကိုခုလိုပြောပါတယ်
။ကျွန်တော်တို့အစီအမံတော်တော်ဆယ်ကတော့ခက်ခဲနေကြုံနေရပါတော့။တွေ့အားစုတွေပေါ့နော်လေယာဆက်ပြတာဖြစ်စေကျွန်တော်တို့ဒီဆောင်းတီနာဆက်ပြတဲ့တချို့မျိုးကောင်းမျိုးတန့်တွေမျိုးစေ့ကိစ္စတွေရှိမယ်။နောက်ပြီးတော့မှတဘောကမျိုးဆက်ဖြစ်စေတက်မျိုးဆက်ဖြစ်စေအဲ့ဒါလိုအပ်တယ်။နောက်ပြီးတော့မှအဲ့ဒီအတွက်ကျွန်တော်ထွန်ရဲ့ဖို့အတွက်ပေါ့တို့အားတဲ့တက်စီပေါ့နော်မဟုတ်လဲကျွန်တော်တို့ဒီဒီဇယ်တွေပေါ့နော်ကျွန်တော်တို့အဲ့ဒီမှာခက်ခဲတော့ရှိနေသေးတာပေါ့နော်တချို့ငွေကြေးရလိုအပ်ချက်တွေနောက်တီးနံမျိုးစေ့တွေကတော့အခုကစိတ်ခေါ်မှုတော့ရှိနေတော့
မိုးများရေကြီးပြီးရေအောက်ရောက်သွားလို့ပျက်စီးသွားတဲ့စပါးခင်းဧက9,000ကျော်ရှိတယ်လို့အောက်တိုဘာလ1ရက်တုန်းက IEC ရဲ့လူသားချင်းစာနာထောက်ထားရေးနဲ့ပြန်လည်ထူထောင်ရေးဌာနမှကြီးခွန်မာတီးယားက VOA ကိုပြောခဲ့ပါတယ်
ပြစင်းသွားတဲ့လက်ဧကဒီချေလွားမှုမှုခံရတဲ့လက်ဧကကတော့ဧက9,000ကျော်ရှိလာပြီပေါ့လေနော်လွယ်ကောဖက်ခုံနဲ့ဒီနာမခုဒီမော့ဆိုမိုးပြတ်ကျော်ပေါ့လေနော်အဲ့ဒီရဲ့လက်တွေကအကလုံးရေမြုပ်ကုန်ပြီပေါ့လေနော်ပြန်လည်းယူလို့မရတဲ့အာမျိုးတွေတော့ဖြစ်ကုန်ပြီပေါ့လေနော်
ကီနီဒေတာဟာစက်တင်ဘာလဒုတိယသတင်းပတ်ကစပြီးရပ်ပေါင်း20ကျော်ကြာရေကြီးမြုပ်မှုဒဏ်ခံခဲ့ရပြီးအခုချိန်ထိတချို့ကြေးရွာနဲ့ဆစ်ဆောင်စခန်းနေအိမ်တွေနေထိုင်လို့မရသေးပါဘူးစစ်ကောင်စီတပ်နဲ့ဒေတာခံကီနီတပ်ဖွဲ့တို့ကြားတိုက်ပွဲပြင်းထန်နေတဲ့ကီနီဒေတာဟာနေရာတိုင်းမှာလေယာရီစိုက်ပျိုးနိုင်တဲ့အခြေအနေမရှိပါဘူးနေမြေတည်ငြိမ်တဲ့ကြေးရွာလောက်သာရေရှည်စားနဲ့ရိတ်ခါအတွက်တပိုင်းတနိုင်မိုးစဘာနဲ့စောင်းတီးနှံတွေစိုက်ပျိုးကြပါတယ်ရေဘေးရိုက်ခတ်တန်ကြောင့်လာမယ့်နှစ်မှာဆန်စပါးဈေးနှုန်းမြင့်တက်မှုအခြေအနေကြုံတွေ့လာနိုင်ပြီးဒေသခံတွေဟာအကြက်တဲပုံမှုဖြစ်လာနိုင်တယ်လို့ဆိုပါရယ်အခုလိုရေပေးကြောင့်ဒုက္ခရောက်ခဲ့တဲ့ဒေသခံတွေကိုလေယာစိုက်ပျိုးရေးအပါအဝင်ပြန်လည်ထူထောင်ရေးကူညီထောက်ပံ့မှုအခြေအနေနဲ့ပတ်သက်လို့ကြားပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူလက်ထောက်ညွှန်ကြားမှုဦးစာနီမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရပါဘူးရှင်